Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်မေလ18ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်မှာလေကြောင်းကနေမာယွန်တက်ခတ်မှုကြောင့်လွန်ရွေးတပ်ဖွဲ့ရဲ့18ယောက်တက်မနေတည်သွားပါတယ်လေလူဆုံမဲ့သူတွေကိုတရားဝင်လက်ထောက်ခွင့်ပြုတဲ့ဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခရိုဟင်ဂျာဒုက္ခသည်တွေက2000ခွဲလောက်ကိုပထမဆုံးအချိန်ဖြစ်ကုလသမဂ္ဂကထောက်ထားကပ်ပြားတွေထုတ်ပေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးပါပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့ရန်ကုန်တိုင်းဒေသကြီးဆိုရကခွင့်ပြုထားပေမဲ့လို့တန်ဃာတော်နဲ့လူတချို့ကအကြမ်းဖက်အင်အားသုံးပြီးတော့ပိတ်ပင်တားဆီးတာကိုခံခဲ့ရတဲ့ဒဂုံမြို့တစ်တောင်ပိုင်းကအစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုစုတောင်းရာ203ခုစလုံးမှာတော့ဝတ်ပြုခွင့်ပြန်ပြီးတော့ပြုလိုက်ပါပြီ
ဟိုပလီတလုံးဆိုရင်ခဲအုပ်ချုပ်ရေးမှုကိုလိုက်ပြီးတော့ဟိုဖွင့်ပေးပါတယ်အဲ့တော့ဒီနေ့တောက်ကြနေကျွန်တော်တို့အထူးတောက်ကြဆိုဝတ်ပြုမှုရှိတာပေါ့နော်
ဘာသာပေါင်းစုံငိမ့်ညံမြစ်တာအဖွဲ့ကဦးအေးလွင်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့တက်မတော်ကနေတရားစွဲဆိုတာတွေကိုရက်ဖို့တောင်းဆိုတဲ့အရက်ဖက်အဖွဲ့စည်းတွေရဲ့အပြာရောင်တီရှပ်လှုပ်ရှားမှုအကြောင်းမြမတရုတ်နယ်ဆက်မှာတော့ဒီဖြတ်သန်းခွင့်တချို့ကိုရှော့ချလိုက်တဲ့အတွက်တင်းမာမှုတွေဖြစ်နေတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကတခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ဟဲမန်ပြည်နယ်မှာနိုင်ငံရေးတပ်ဖွဲ့တစ်ခုရဲ့လေကြောင်းကမာယွန်တက်ခဲမှုကြောင့်လွန်ကျွေးတပ်ဖွဲ့ဝင်18ယောက်ထက်မနည်းသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။သေဆုံးသူအရေအတွက်ကတော့အမည်မဖော်လိုသူဒေသခံလွန်ကျွေးရရှိသူက VOA ကိုဒီနေ့ပဲအတည်ပြုခဲ့ပြီးရဲတပ်ဖွဲ့ဝင်တွေတာလီဘန်သဘုံတွေနဲ့ရင်ဆိုင်ခဲ့ရတဲ့ပြည်နယ်မြို့တော်လက်ရှ်ကာဂါမြို့အပြင်မှာတက်ခဲမှုဖြစ်တယ်လို့လည်းပြောခဲ့တာပါ။မတော်တဆသေဆုံးခဲ့သူတွေထဲမှာရဲတပ်ရင်းမှုတူပါဝင်ကြောင်းလည်းပြည်နယ်ကောင်စီအကြီးအကဲအတတူလာအာဖဂန်က VOA ကိုပြောပါတယ်။အစောပိုင်းမှာတော့တက်ခဲမှုကြောင့်ရဲတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေပြီး11ဦးဒဏ်ရာရတယ်လို့ပြောဆိုခဲ့သလိုထိခိုက်သေဆုံးမှုတွေကလေကြောင်းတက်ခတ်မှုကြောင့်လားတဘုံတွေလက်ချက်ကြောင့်လားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ Natch E Sayed ခရိုင်မှာတာလီဘန်တွေအလုံးရင်းနဲ့တက်ခတ်ခဲ့တာကြောင့်အကူအညီတောင်းခံရကအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကလေကြောင်းကနေစစ်ကူပေးခဲ့တာဖြစ်တယ်လို့လဲပြည်ထောင်ဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြထားပါတယ
်လိန်တူစုံမဲ့သူတွေတရားဝင်လက်ထောက်ခွင့်ပြုတဲ့ဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်ပါတယ်လိန်တူချစ်သူတွေကိုတရားဝင်လက်ထပ်ခွင့်ပြုသလိုလက်ထပ်ထားကြောင်းအစိုးရဌာနတွေမှာတရားဝင်မှတ်ပုတ်တင်ခွင့်ပြုတဲ့ဥပဒေကိုလွှတ်တော်မှာမဲအများစုနဲ့ထောက်ခံခဲ့ကြတာပါ။ဒါကြောင့်ထိုင်ဝမ်ဟာလိန်တူလက်ထပ်သူတွေကိုတရားဝင်အသိအမှတ်ပြုတဲ့ပထမဆုံးအာရှနိုင်ငံဖြစ်လာပါတယ်။အမျိုးသမီးအမျိုးသားစုံတွဲတွေနီးတူလက်ထပ်တဲ့အခွင့်အရေးရဖို့ဟိုးအရည်နှစ်နဲ့ချီတဲ့ကစီးရုံးလှုပ်ရှားလာကြတဲ့ LGBT လိန်တူချစ်သူတွေအတွက်အကြီးအကျယ်အနိုင်ရမှုဖြစ်ပါတယ်။လိန်တူလက်ထပ်မှုကိုအပြည့်အဝတရားဝင်အသိအမှတ်ပြုမဲ့အစားအကန့်အသတ်နဲ့လက်ခံဖို့ဥပဒေချမ်းကို conservative တွေဘက်ကအတည်ပြုဖို့စ조사ခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့ကြာရောက်တဲ့လိန်တူဆုံမဲ့သူတွေအပေါ်မနှစ်မြို့မှုစန့်ကျင်ရေးနိုင်ငံတကာနေ့မှာဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်မှာမဲခွဲဆုံးဖြတ်တာမှာမိုးရီအကြီးအကျယ်ရွာနေတဲ့ကြားထဲကနေ LGBT ခွင့်ရေးလှုပ်ရှားသူထောင်ထဲချီလွှတ်တော်အစအုပ်အပြင်မှာလာရောက်စုဝေးခဲ့ကြပါတယ်လွှတ်တော်ရဲ့ကအတည်ပြုလိုက်တဲ့ဥပဒေမှာထိုင်ဝမ်နိုင်ငံသားလိန်တူဆုံမဲ့သူအချင်းချင်းဒါမှမဟုတ်လိန်တူချင်းလက်ထပ်တာကိုတရားဝင်ခွင့်ပြုတဲ့နိုင်ငံကနိုင်ငံသားသားနဲ့မှလက်ထပ်နိုင်မှာဖြစ်ပါတယ်။ကလေးမွေးစားမယ်ဆိုလဲလက်ထပ်သူနှစ်ယောက်ထဲကတယောက်နဲ့သွေးသားတော်ဆက်သူမျိုးကိုပဲမွေးစားအခွင့်ရှိပါတယ်။မေလ24ရက်နေ့ကစပြီးအသက်ဝင်မဲ့ဥပဒေအရလိန်တူလက်ထပ်သူတွေအစိုးရစီမှတရားဝင်မှတ်ပုံနိုင်ခွင့်ရှိသွားတဲ့အတွက်တဟာတမိုင်းဆံမျက်နှာအစ်ကိုဖွင့်နိုင်ခဲ့တာဖြစ်တယ်လို့ LGBT ခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်။
တရုတ်နိုင်ငံကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့သွင်းကုန်တွေပေါ်အမေရိကန်ကခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတွန်းမြင့်သတ်မှတ်လိုက်ပြီးမဲ့တရုတ်နိုင်ငံကပုံစံတစ်မျိုးနဲ့တွန်းပြန်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းတွေထိခိုက်နေပါတယ်တရုတ်နိုင်ငံကိုဝက်သားတင်ဖို့ရမှာကမ္ဘာမှာဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကဒေါ်လာ 6.5 ဘီလီယံတန်ဖိုးရှိတဲ့ဝက်သားတင်ဖို့မှုကိုတရုတ်နိုင်ငံဘက်ကကန့်သတ်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းရှင်တွေအကြီးအကျယ်ထိခိုက်နေရတာပါတရုတ်နိုင်ငံကဝက်မြူမြေချန်နယ်မှာအာဖရိကဝက်တုတ်ကွေးရောဂါကြုံနေရတဲ့အတွက်သုံးပုံတစ်ပုံလောက်အထိဆုံးရှုံးနိုင်တယ်လို့ကျွမ်းကျင်သူတွေခန့်မှန်းနေချိန်အမေရိကန်ကဝက်သားတင်ပို့မှုကိုတရုတ်နိုင်ငံကကန့်သတ်လိုက်မယ်လို့တော့ကျွမ်းကျင်သူတွေကအစကမျှော်လင့်မထားကြပါဘူး အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်တွင်းကုန်ကုန်တွေတုံးမြင့်ကောက်ခံနေချိန်မှာတရုတ်အနာဝန်အနေနဲ့အခွန်တွေတိုးကောက်စရာမလိုပဲကန့်သတ်ပိတ်ပင်တာမျိုးလိုအစီအစဉ်တွေနဲ့တုံ့ပြန်နိုင်တဲ့အခြေအနေရှိတယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်
America ပြည်တော်စုမှာမျက်နှုံးမြင့် 5G internet ကွန်ရက်ဖြန့်ကျက်တဲ့နေရာမှာ Huawei ကုမ္ပဏီထုတ်ပစ္စည်းတွေအသုံးပြုလို့မရအောင် American အစိုးရကတားမြစ်ခဲ့တဲ့အတွက် American အလုပ်ကိုင်းတွေထိခိုက်လိမ့်မယ်လို့ Huawei ကသတိပေးလိုက်ပါတယ်။ Cyber လုံခြုံရေးလို့နည်းပညာနဲ့ Cyber ကိစ္စတွေကိုချို့အစိုးရတွေကြွမ်းကျင်သူတွေကနိုင်ငံရေးကိစ္စအတွေးအမြင်သဘောတရားကိစ္စအဖြစ်နဲ့မှားယွင်းအတိတ်ပွဲဖွင့်နေကြတယ်လို့ Huawei ကုမ္ပဏီရဲ့အမှုဆောင်အရာရှိ David Wang ကပြောကြားခဲ့ပါတယ်။American အမျိုးသားလုံခြုံရေးကို NDA ဖြစ်နိုင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေဆက်သွယ်ရေးနဲ့နည်းပညာပစ္စည်းကိရိယာတွေမတုံ့ရဆိုတဲ့သမ္မတရဲ့အမိန့်ကိုသမ္မတ Donald Trump ကပုံထိုးနေတုန်းကထုတ်ပြန်ခဲ့တာပါနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာတဲ့သမ္မတအမိန့်က 5G နည်းပညာမှာရှေ့တန်းရောက်နေတဲ့ Huawei ကုမ္ပဏီနဲ့ American ကုမ္ပဏီတွေစီးပွားရေးမလုပ်အောင်တရားဝင်တားမြစ်လိုက်တာလို့ကြက်ကြက်ပြန့်ပြန့်မြင်နေပါတယ် Huawei ဘက်ကတော့သူ့ပစ္စည်းတွေသုံးမဲ့ဆိုရင်ထောက်လန်းမခံရစေဘူးဆိုတဲ့အာမခံစာချုပ်ချုပ်မယ်ဆိုတဲ့အထိပြောကြပြီးလုံခြုံရေးစိုးရိမ်ရတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချပါတယ် 5G Internet ကွန်ရက်အသစ်ဖြန့်ကျက်တဲ့တခြားနိုင်ငံတွေအနေနဲ့ Huawei ရဲ့ဆက်သွယ်ရေးနဲ့နည်းပညာဆိုင်ရာပစ္စည်းကိရိယာတွေသုံးမဲ့ဆိုရင်အဲ့ဒီနိုင်ငံတွေနဲ့အချက်အလက်မျှဝေတာကိုပြန်လည်သုံးသပ်မယ်လို့ American အစိုးရတာဝန်ရှိသူတွေကပြောနေကြပါတယ် Huawei ထုတ်ပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်ဆိုပြီးအမေရိကန်အစိုးရကသတိပေးနေတာဖြစ်ပါတယ
်ဒီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905ကနေပြောင်းထုတ်လည်ပေးနေပါရှင
် View American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ညာဒုက္ခသည်တွေက2000ခွဲလောက်ကိုပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂကထောက်ထားကပ်ပြားတွေထုတ်ပေးလိုက်ပါတယ်။ဒီချိန်ကျရင်မြန်မာနိုင်ငံကိုကိုယ်စားဘောဆန္ဒအရပြန်ရတဲ့အခါဒုက္ခသည်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့လူသားချင်းစာနာမှုဖွဲ့စည်းပြီးအာဏာပိုင်တွေအနေနဲ့လိုအပ်တဲ့ချက်လက်တွေရနိုင်ဖို့2018ဇွန်လကလေးကစီရင်ကောက်ယူတဲ့အစီအစဉ်ကိုစတင်ခဲ့တာဖြစ်တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။တဆန်နှစ်အထက်ဒုက္ခသည်တွေကိုထုတ်ပေးတဲ့အထောက်အထားကပြားတွေပေါ်မှာတော့အမြင်မိသားစုလက်ပွေမျက်စိတငယ်မှတ်တမ်းစတဲ့အချက်လက်တွေပါဝင်ပါတယ်။ UNHCR ရဲ့ကြေညာချက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar မှာရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပြီးဒီထဲက9,400,000ဟာ2019ဩဂုတ်လနောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာသူတွေဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။2019ဩဂုတ်လတဲ့တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ကက်ခဲ့တဲ့ ARS ရိုဟင်ဂျာဆွေးနွေးဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးရဲ့နောက်ဆက်တွဲဖြစ်တိုင်းနယ်ချီရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာပါမြန်မာဆွေးနွေးကတော့ရိုဟင်ဂျာဆွေးနွေးအမျိုးကိုတရားဝင်အသိမပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးပြန်လည်လက်ခံမယ်အကြောင်းပြောထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမှုအတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုထိအကောင့်ထဲမှာပေါ်နေပဲဖြစ်နေပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီး EU နဲ့ဗြိတိန်လိုက်နာရမယ့်သဘောတူညီချက်တွေအတွက်ဗြိတိန်အာဏာရပါတီနဲ့အတိုက်ခံပါတီတို့ကြားဆွေးနွေးမှုတွေသဘောတူညီချက်မရဘဲရပ်ဆိုင်သွားပါတယ်။ဝန်ကြီးချုပ်ထရီဆာမေအစိုးရနဲ့ဆွေးနွေးနေတာဘလို့မှညှိလို့မရအောင်သဘောထားတွေကွာဟနေတယ်လို့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကိုဘင်ကပြောပါတယ်။ပါတီနှစ်ခုကြားအပေးယူလုပ်နိုင်ဖို့ဆွေးနွေးနေကြတာသတင်း6ပတ်ကြာပြီဖြစ်ပေမဲ့အစိုးရရဲ့အားနည်းမှုနဲ့မတည်ငြိမ်မှုတိုးလာတာကြောင့်ရှေ့ဆက်ဆွေးနွေးလို့မရတော့ဘူးလို့ဂျယ်ရမီကော်ဘန်ကလွှတ်တော်အမတ်တွေကိုပေးပို့တဲ့စာရဲမှာရေးသားထားပါတယ်။ဝန်ကြီးချုပ်မေနဲ့ EU ကြားသဘောတူထားတဲ့ဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုတွေကိုဗြိတိန်ပါလီမန်က3ချိန်ဖယ်ချခဲ့ပြီးတဲ့နောက်အာနာယကွန်ဆာဗေးတစ်ပါတီနဲ့အတိုက်ခံလေဘာပါတီတို့ကြားဆွေးနွေးညှိနှိုင်းမှုတွေစတင်ခဲ့တာပါ။ EU ကလည်းဗြိတိန်နှုတ်ထွက်မဲ့ရက်ကိုမလ29ရက်လို့ကနဦးသတ်မှတ်ထားပေမဲ့သဘောတူညီမှုတွေကိုဗြိတိန်မှာအတိမပြုနိုင်တဲ့အတွက်နှုတ်ထွက်ရမယ့်ရက်ကိုအောက်တိုဘာ31ရက်နေ့ကိုရွှေ့ဆိုင်းထားပါတယ်။ပါလီမန်မှာ၄ချိန်မြောက်မဲခွဲမဲ့သဘောတူညီမှုတွေကိုလွှတ်တော်အမတ်တွေအတိပြုမယ်ဆိုရင်သူရာထူးကနေနှုတ်ထွက်မဲ့ရက်အတိအကျသတ်မှတ်မယ်လို့ဝန်ကြီးချုပ်ထရီဇာမေကသဘောတူခဲ့တဲ့အကြောင်းဩစာညောင်းနဲ့ Conservative Committee ဥက္ကဋ္ဌကဒီကနေ့ပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်နှုတ်ထွက်ရေးအချိန်စရာသတ်မှတ်ဖို့ဂျွန်လာရဲမှထပ်ဆွေးနွေးဖို့အတွက်ဒီကနေ့ဝင်ကြီးချုပ်နဲ့သဘောတူခဲ့တယ်လို့ conservative လွှတ်တော်အမတ်တွေရဲ့ကော်မတီဥက္ကဋ္ဌ Graham Brady ကပြောပါတယ်
အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုမျက်မျက်တားတာနဲ့ခင့်မိပြီးဥပဒေနဲ့အညီပြင်ဆင်ထားတယ်လို့ဆိုတဲ့အဆိုချက်ကိုသမ္မတဒေါ်နယ်ထရန့်ကြေညာလိုက်ပါတယ်။ဂျပန်စနစ်နဲ့လက်ခံနေတာအမေရိကန်ရဲ့စံတမ်းမိုးတွေကိုဆန့်ကျင်ရရတယ်လို့တိုင်းပြည်အတွက်ထောက်ကူဖြစ်စေမဲ့အရေးချင်းရှိသူတွေကိုပိတ်ပင်ရရောက်တဲ့အကြောင်းလဲမနေ့ကပဲအင်ဗျူရောမှာသမ္မတကပြောခဲ့တာပါ။ဒါမှမဟုတ်အဓိကနိုင်ငံရေးပါတီကြီးတစ်ခုကကိုယ်စားလှယ်တွေကတော့လွတ်တော်မှာအတည်ပြုနိုင်မယ့်အလားအလာသိမရှိဘူးလို့လည်းပြောနေပါတယ်။မိသားစုတွေပေါင်းစည်းရင်းနဲ့လူသားချင်းစံနာမှုတွေကိုဦးစားပေးတဲ့စနစ်ကနေကမ္ဘာတဝန်းကထူးချွန်ဆုံးအကောင်းဆုံးလူတွေကိုရွေးချယ်ပြီးလက်ခံမဲ့အစီအစဉ်ကိုပြောင်းလဲသွားမှာဖြစ်တဲ့အကြောင်းလဲသမ္မတကရှင်းပြခဲ့တာပါ။အတိုက်ခံဒီမိုကရက်ပါတီကနေဆက်တွေမှာတကားတွေဖွင့်ထားပြီးလောက်ခလာစာနည်းနည်းနဲ့ဥပဒေမဲ့ဗျံပရာအခြေအနေမျိုးတွေကိုအဆိုပြုနေတဲ့အချိန်မှာသူကတော့အလောက်ကန်လောက်ခလာစာနဲ့လွန်ကျွန်ရေးအတွက်အမေရိကန်တွေကိုသာဦးစားပေးမဲ့အစီအစဉ်ကိုအဆိုပြုနေတာဖြစ်တယ်လို့လဲသမ္မတထရန့်ကပြောခဲ့ပါတယ်။ကလေးဘွားမှာမိဘရင်းနဲ့တူအမေရိကန်ကိုတရားမဝင်ရောက်လာသူတွေကိုလက်ခံတဲ့အစီအစဉ်ကိုလည်းစနစ်သစ်မှာမထည့်ဖို့သမ္မတထရန့်ဆူရကဆုံးဖြတ်ထားတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုခဲ့တာပါ။တလွတ်တော့တရားရေးကော်မတီဥက္ကဋ္ဌ Republican Party ကိုလည်းလင်စီဂရီယန်ကတော့သမ္မတရဲ့အစီအစဉ်ဟာဥပဒေတရားဖြစ်ပေါ်ပေါက်မလာနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အလားတူထိုင်ဝမ်မှာမွေးဖွားခဲ့သူ Democrat Party အောက်လွှတ်တော်မှာတက်လျူကလည်းသမ္မတရဲ့ဆိုဟာလွှတ်တော်ကိုရောက်လာတာနဲ့ပယ်ချခံရမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကနေပြီးခဲ့တဲ့2018ခုနှစ်အတွင်းစုစုပေါင်းဝင်ငွေဒေါ်လာတန်း400ကျော်ရခဲ့တဲ့ကိန်းဂဏန်းတွေထွက်လာခဲ့ပြီးတဲ့နောက်သမ္မတရဲ့စီးပွားရေးလုပ်ငန်းတွေကနိုင်ငံသားနဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေစီကနေဘလို့အကျိုးမြတ်တွေရနေတယ်လဲဆိုတော့မေးခွန်းတွေထွက်ပေါ်နေပါတယ်။အစိုးရကျက်ဝက်ဆာယာယုံကထုတ်ပြန်တဲ့ထုတ်ပြန်ချက်အရဝါရှင်တန်မြို့တော်က Trump International Hotel တခုထဲကနေပြီးခဲ့တဲ့နှစ်မှာရရှိခဲ့တဲ့ဝင်ငွေကဒေါ်လာ41တန်းနီးပါးရှိပါတယ်။2018ခုနှစ်ကဝင်ငွေထက်အနည်းငယ်များလာတာပါ Florida ပြည်နယ်ကဆောင်းရာသီအိမ်ပြည်တော်လို့ပြောနေကြတဲ့ Trump ပိုင်နဲ့ Mar-a-Lago အပန်းဖြေဟိုတယ်ရဲ့ဝင်ငွေကတော့နှစ်တန်းခွဲလောက်ကျသွားပြီးဒေါ်လာ 22.8 တန်းရှိပါတယ်။ American ထိပ်တန်းအစိုးရတာဝန်ရှိသူတွေအားလုံးသူတို့ပိုင်ဆိုင်မှုနဲ့ဝင်ငွေတွေကိုလူသိရှင်ကြားထုတ်ပြန်ဖို့လိုအပ်ချက်အရာထုတ်ပြန်တဲ့အချက်လက်တွေကြောင့်သမ္မတ Trump ပိုင်ဆိုင်တဲ့ရာနဲ့ချီကျက်ပြက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝင်ငွေကိုအများပြည်သူသိရှိခွင့်ရပါတယ်။2018ခုနှစ်အတွင်း Trump စီးပွားရေးလုပ်ငန်းတွေရဲ့စုစုပေါင်းဝင်ငွေကဒေါ်လာ434တန်းရှိပါတယ် Direct from Washington The Voice of
America The VOA တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်အခုအရင်ဆုံးတောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်ရန်ကုန်မြို့တကုံမြို့တစ်တောင်ပိုင်းအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ကာလအတွင်းမှာတရားဝင်သတ်မှတ်ထားတဲ့ဝိပုဆူတောင်းတဲ့နေရာတစ်ခုကိုလူဝင်အားတရားကြော်လောက်ကပြီးခဲ့တဲ့မေလ15ရက်နေ့ကဝင်ရောက်တားဆီးခဲ့တဲ့အတွက်ယာယီဝိပုမိတ်ပိတ်ထားရာကနေပြီးတော့ဒီကနေ့မေလ18ရက်နေ့မနက်ပိုင်းကနေစပြီးတော့ပြန်ပြီးတော့ဝိပုခွင့်ပြုလိုက်ပါပြီ။အာရှအလင်းရောင်ဆရာတော်အပါအဝင်ဘာသာပေါင်းစုံချစ်ကြည်ရေးနဲ့ငြိမ်းချမ်းရေးလိုလားသူတွေကအစ္စလမ်ဘာသာဝင်တွေဝတ်ပြုရာနေရာတွေကိုတွားရောက်အားပေးပြီးတော့အမုန်းတရားကင်းစင်ရေးအဖြူရောက်လှုပ်ရှားမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပို့ပေးထားပါတယ်
။တကယ်လို့တောင်ပိုင်း26ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရကခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝတ်ပြုဆူတောင်းရာနေရာကိုရဟန်းတချို့နဲ့လူအယောက်တရာကျော်လောက်ကမေလ15ရက်ညပိုင်းမှာအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့တာကြောင့်မျိုးနဲ့အာဏာပိုင်တွေကဒီဝိပုတဲ့နေရာကိုယာယီပိတ်ထားခဲ့ရပါတယ်။ဒီကနေ့မနက်ပိုင်းကစပြီး၃နေရာလုံးမှာဝိပုမိတ်ခွင့်ပြုလိုက်ပြီလို့ဘာသာပေါင်းစုံငြိမ်းချမ်းမြေတာအဖွဲ့မှအစ္စလမ်ကိုယ်စားလှယ်ဦးအေးလွင်ကအခုလိုပြောပါတယ်
။ဟိုပလီတလုံးဆိုရင်ခဲအုပ်ချုပ်ရေးမှုကိုလည်းလိုက်ပြီးတော့ဟိုအဖွဲ့ပေးပါတယ်။အဲ့တော့ဒီနေ့တောက်ကြနေကျွန်တော်တို့အထူးတောက်ကြဆိုဝိပုမှုရှိတာပေါ့နော်။အဲ့တော့ကျွန်တော်တရေရချက်အရာ၃နေရာစလုံးမှာတောက်ကြအထူးဝိပုမှုဝိပုခွင့်ရသွားပါတယ်။
လူအုပ်စုနဲ့အင်အားသုံးပိတ်ပင်ခဲ့တဲ့တာတကုံမြို့နယ်ကအစ္စလမ်ယာယီဝိပုဆောင်များကိုမနီးညာကအာရှအလင်းအောင်ဆရာတော်ကြွရောက်အားပေးကာငြိမ်းချမ်းရေးစကားများပြောဆိုပြီးနှင်းစီပြူများဝေငှပေးခဲ့ပါတယ်။ဆရာတော်အနေနဲ့တွားရောက်အားပေးဖြစ်တဲ့အကြောင်းနဲ့ပတ်သက်ပြီးအခုလိုမိန့်ပါတယ်။
အဲ့တော့ဘုံတန်းတဲ့တလောက်ပေါ့လေ။ဘုဗုဒ္ဓဘာသာရဲ့ဟိုဘာကောင်းဘာကောင်းမလဲဂုံတိတ်ခါကိုပေါ့နော်မြင့်တယ်နဲ့အနေနဲ့တော်လည်းကောင်းပေါ့။နောက်ပြီးတော့လူသားချာနဲ့သဘောတရားကိုလည်းပြကျင်တဲ့အနေနဲ့တော့လည်းကောင်းပေါ့နောက်တစ်ခုသူတို့ကိုပူရင်းစားတဲ့ဟိုစိတ်ထားတွေနဲ့ပုံပုံတို့ကဟိုရှိနေတယ်ဆိုတာကိုလည်းသူတို့ပြည့်စုံခြင်းတဲ့သဘောနဲ့ပုံပုံတို့ကသွားပြီးတော့အားပေးတာပါဗျာတကယ
်ဆရာတော်ကအခုလိုဖြစ်ရမျိုးတွေဆက်ရှိမလာစေဖို့နိုင်ငံတော်အစိုးရတွေမှာတန်ခါနိုင်ငံဆရာတော်ကြီးတွေကပါကြည်ကြဲမဲ့ဆောင်ရွက်ဖို့လိုပြီးန နိုင်ငံရေးအတွက်ဘာသာရေးကိုခုတုံးလုပ်ခြင်းဟာနိုင်ငံတကာမှာအရှက်သိက္ခာမဲ့စီတယ်ဆိုပြီးမိန့်ပါတယ်
။ကိုပါကိုနိုင်ငံရေးလုပ်မယ်ဆိုရင်တခြားနည်းလမ်းတွေနဲ့လုပ်ခွင့်ရှိပါတယ်။ဟုတ်လားဒီတဲ့ကောင်းမွန်တဲ့နည်းတွေနဲ့စူးစမ်းသွားကြပါလို့နိုင်ငံရေးကိုဘာသာရေးအတုံးချပြီးတော့လုပ်ခြင်းအပြင်ကိုပါသာပုံရိပ်ဟာကမ္ဘာမှာအမတန်အယုတ်ဆုံးအကြီးတန်းဖြစ်နေပါပြီဆိုတာလေးကိုအဲ့ဒီပုံကိုယ်တွေကိုလည်းဘုံကဒီကနေ့မြစ်တရားခံပြီးတော့အတိပေးတင်ပါတယ်တခါကြီး
ဒီကနေ့မှာလေငင်းငယ်ရေးလိုလာတဲ့လူငယ်တွေကရန်ကုန်မြို့စပါးရှာပလီမှာအမွန်တရားရှိတဲ့ရေးလှုပ်ရှားမှုတရအနေနဲ့အဖျော်နှင်းစီပန်းတွေဝေမျှပေးခဲ့ကြပါတယ်။တကုံမြို့တောင်ပိုင်းမှာအစ္စလမ်ဘာသာဝင်16,000ကျော်ရှိပြီးအခုနှစ်ရမဒန်ဥပုသ်လအတွက်ဥပုသ်ဆူတောင်းမှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ရမှာ3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးထားတယ်လို့အစ္စလမ်အတိုင်းဝိုင်းခေါင်းဆောင်တွေက VOE ကိုပြောပါတယ်ခင်ဗျာ
။ကိုကောင်းဆက်ဟင်းတရင်တင်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဒီမိုကရေစီအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုတက်မတော်ကနေတရားစွဲဆိုတာတွေကိုရက်ဖို့အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုကြတဲ့သတင်းကိုဆက်ချင်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်မှာတက်မတော်ကနေတရားစွဲဆိုတာတွေရက်ဖို့အပြာရောင်တီရှက်လှုပ်ရှားမှုပြုလုပ်နေကြပါတယ်ဒီလိုမျိုးအပြာရောင်တီရှက်လှုပ်ရှားတာအပြင်လူမှုဆန္ဒထုတ်ဖော်တာတွေကိုပါလှုပ်ဖို့ရှိတယ်လို့လှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
ပီဂရက်စနေနေ့ကတက်မတော်ကာကွယ်ဦးစည်းချုပ်တန်းအရက်ဖက်ဖွဲ့စည်း20ကျော်ဟာတက်မတော်ကတရားစွဲဆိုတာတွေကိုရက်တက်မှုအိတ်ဖွင့်ပေးစာဆောင်ပေးပို့ခဲ့ပါတယ်အရက်ဖက်ဖွဲ့စည်းတွေကအိတ်ဖွင့်ပေးစာပေးပို့ပြီးတပတ်ကြာမှာပဲတက်မတော်ကတရားစွဲဆိုမှုများရုပ်သိမ်းပေးပါစာသားပါတဲ့အပြာရောင်တီရှက်လှူရှားမှုကိုစတင်ပြုလုပ်ပါတယ်ဒီကနေ့မှာတော့အပြာရောင်တီရှက်လှူရှားမှုကိုအရက်ဖက်ဖွဲ့စည်း50လောက်ကကြကြံတွင်းတန်ကျဲရွတ်ဆိုခဲ့လို့တက်မတော်ကတရားစွဲဆိုထားတဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်တွေရဲ့ရုံးထုံမှာပထမဆုံးစတင်ပြုလုပ်ခဲ့ပါတယ်။အပြာရောင်တီရှက်ပြုလုပ်တာနဲ့ပတ်သက်လို့လှုပ်ရှားမှုမှာပါဝင်တဲ့အတန်အဖွဲ့ကကိုဆောင်ခါက
ဒီလက်ရှိတရားစွဲဆိုမှုတွေတိုက်ဖြစ်လာနေမှုပေါ်မှာကျွန်တော်စိုးရင်ပုံစံမိတယ်အဲ့ဒါတွေကိုကျွန်တော်ဘလူးမျိုးပြန်ပြီးတော့ပြန်ပြန်ဆောင်ရွက်မယ်ဆိုတဲ့ကိစ္စကိုကျွန်တော်သိနေကြအဲ့ဒါမှဒီအကတရားချုပ်တာရဲ့အမှုယုံကြည်မှုတိုင်းမှာယုံကြည်မှုတိုင်းမှာကျွန်တော်တို့ကဒီပြည်ရှက်ကမ်ပိန်းကိုဆက်လုပ်သွားဖို့ရှိခဲ့တာပေါ့အဲ့ဒါဒီနေ့ဆက်လုပ်ဖြစ်တယ်ပေါ့နောက်ရက်ဒီမှာလည်းကျွန်တော်တို့ဒီပြည်ရှက်ကမ်ပိန်းကိုဒီတက်မတော်ကတရားချုပ်တာရဲ့အမှုတွေတိုင်းမှာပုံမှန်ကတည်းကဆက်လုပ်သွားဖို့ရှိပါတယ
်ဒီပြာရောင်တီရှက်လှူရှားမှုကိုတက်မတော်ကတရားစွဲဆိုထားတဲ့ယုံထုတ်တိုင်းမှာလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်ဒီလှူရှားမှုလုပ်ပြီးတာကနောက်တစ်ဆင့်အနေနဲ့ဆန္ဒထုတ်ဖော်တာတွေပြုလုပ်သွားမယ်လို့မောင်ဆောင်ခါကပြောပါတယ်လက်ရှိချိန်မှာတော့တက်မတော်ကမန္တလေးကဆရာတော်ဦးတော်ပိတာဒါရိုက်တာမင်းထင်ကိုကိုကြီးဘိုးကြီးအောင်နေမျိုးစဉ်ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်9ဦးတို့ကိုပုံမှန်55ကာကြီးတို့နဲ့တရားစွဲဆိုထားပါတယ်တက်မတော်ကဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်9ဦးကိုအေယာဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာတရားစွဲဆိုတာပြုလုပ်ထားပါတယ်တန်ကြအထဲမှာတက်မတော်ရဲ့ဂွန်ဒိတ်ကကိုထိခိုက်စေတယ်ဆိုပြီးတရားစွဲဆိုထားတာဖြစ်ပါတယ်တရားစွဲဆိုခံသူတွေဟာအာမခံမရရှိပါဘူးဒါနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ကမရှားရမုံက
ကျွန်တော်တို့ဒီ project ဖြစ်ပြီးတော့ဒီနှစ်မှမဟုတ်ဘူးကျွန်တော်လုပ်ခဲ့တဲ့နှစ်တော့ပြလာပြီအဲ့မှာလည်းဒီလုံးကလည်းတို့ရင်ဟိုတရားစွဲမဲ့အတန်းလွှဲလိုက်မဲ့ဆွဲခဲ့နေကြလိုက်ဟိုသဘောထားကြီးဟန်ဆောင်ခဲ့တယ်ပေါ့နော်အခုချိန်မှာတော့တို့ကဘာမှတို့အဆက်ဆွဲကြလည်းမရှော့မဲ့ဒီတော့တိုးတိုးပြီးတော့ဒါတို့အနာပေါ်စကြတုတ်ကြလို့တို့ဆက်ပြီးတော့ထားလို့ပါ
ပီဂရီလာကစာပြီးရခိုင်မှာဖြစ်ပွားနေတဲ့သတင်းတွေဖော်ပြရတဲ့ပတ်သက်လို့တက်မတော်ဘက်က RFA, AOD နဲ့ Development Media Group ကိုတရားစွဲဆိုခဲ့ပါတယ်။တက်မတော်ကမီဒီယာရီပေါ်တရားစွဲဆိုတာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုမှတ်ချက်ပြုပါတယ်
။ကာလီမာမီဒီယာကလည်းဟိုဘက်လိုက်တာမျိုးရှိရင်လည်းမီဒီယာကဟိုတိုက်ခတ်ခံရတာလည်းရှိနိုင်တယ်။ဘက်မလိုက်ဘယ်နဲ့လဲကြားညက်ပြီးတော့အဲ့လိုမျိုးတိုက်ခတ်ခံရတာမျိုးရှိနိုင်တယ်။ပြန်ဆွဲခံတာမျိုးအဲ့လိုမျိုးဟုတ်လောက်တာမျိုးရှိနိုင်တယ်ဘောနဒီဟာတွေရဲ့အကျိုးဆက်လို့ကျွန်တော်တင်တယ်ဟိုဒါပြိပခါတွေနဲ့ဆက်ဆက်ပြီးဖြစ်လာတဲ့ပြဿနာအကျိုးဆက်တွေပေါ့နော်မကောင်းတဲ့အကျိုးဆက်တွေ
တက်မတော်ကတရားစွဲဆိုတာနဲ့ပတ်သက်ပြီးတက်မတော်အနေနဲ့တီးခံတဲ့အတိုင်းဒါတီးခံတာပဲကောင်းပြီးမတုံ့ပြန်မှုဆိုရင်ခေါင်းမွေးပြောင်းမှုပဲရှိရလို့သူတို့ရဲ့သဘောထားကိုဗိုလ်မှူးချုပ်စောမင်းထွန်းကသတင်းမီဒီယာတွေကိုဖြေကြားထားပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိခိုက်မြင့်နာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငင်းညာတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နေတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ ညဉ့်ညနေဆန္ဒပြဝဲတွေမှာထိတ်တဲ့ရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုင်းနာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရရင်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်း နံပါတ် 1-2-3-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်။မနေ့ပြန်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာပန်းသတင်းစီစဉ်တွေကို Washington DC မြို့တော်ကနေပြီးတော့လိုင်းဒိုမီတာ1925-32နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်မှာတင်းမာမှုတွေဖြစ်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မူဆယ်တရ9မိုင်စခန်းဝင်ပေါက်တချို့ကိုဖြတ်တန်းခွင့်အချိန်ကိုလျှော့ချလိုက်တာကြောင့်တရုတ်ဘက်ကသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညတုန်းကစပြီးတော့အဲ့ဒီဂိတ်မှာပိတ်မိနေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံဘက်ကလည်းတရုတ်ကုန်တင်ကားတွေပြန်ပြီးတော့မဖြတ်နိုင်အောင်လို့တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်မှာတော့နှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံကအခုနောက်ပိုင်းမှာနယ်စပ်ဝင်ပေါက်ကိစစ်ဆေးကျမှတ်တာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုတ်သွားလှုပ်တဲ့မြန်မာအလုတ်သမားတွေနဲ့ကုန်ကားတွေဟာနိုင်ငံပေါင်းများစွာဆောင်ဆိုင်နေရပါတယ်။တချို့ဆိုရင်ညပိုင်းကလေးကဆောင်ဆိုင်နေရပြီးမနက်မိုးလင်းတဲ့အချိန်ထိတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုတိလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းနေဆက်ကုံတွဲရေးကုံတွဲများအသင်းကဥမင်းသိန်းကအခုလိုပြောပါတယ
်။ဟောတော့ရရနေဝင်ရတဲ့အချိန်မှာပြင်ကအမျိုးမျိုးရစ်တယ်။မြန်မာစစ်ကတ်တွေထုတ်တော့ဝင်ရတာတအားနောက်မီးတယ်။စံကြေးစည်းဝင်မှာဆိုရင်အနည်းဆုံး3လလောက်ကြာတယ်။စကားစည်းဝင်မှာဆိုရင်အနည်းဆုံး7လလောက်ကြာတယ်ပါပြီ။အဲ့တော့ရဗမာပြည်ဘက်ကကြာပြည်သူတွေကလုံးဝမခမရနိုင်ဖြစ်တော့ဒီမင်းကခွန်နိုင်မင်းတက်ချောင်းမှာတရုတ်ပြည်ကထွက်လာပြီးဗမာပြည်ကိုဝင်လာတဲ့ကားတွေကိုဗမာပြည်နဲ့ဝင်လာလို့မရအောင်ဆိုပြီးတော့ကားတွေကပိတ်ဆို့တာခဏတည်းပုံစံပေါ့တရုတ်ပြည်ကရဲတွေကဗမာကားသမားကိုတိစက်ခေါ်ပါတော့အဲ့ဆံမှာဗမာပြည်ကလူတွေကတုံ့ပြန်ဖြစ်သွားတယ်ဟိုအိုခေတွေကဗောလေအိုခေတွေကသူရဲတွေကဘာမှဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနယ်ကြားအမှတ်အသားကိုကျော်လာပြီးမြန်မာဘက်အချမ်းကို၅ပြည်လောက်နှီးပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောတော့လို့ဖုံးမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုဒီလက်ရောက်ကျူးလွန်ခဲ့တာကိုမြင်ရပါတယ်အခင်းဖြစ်ပွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးနဲ့လုံခြုံရေးတချို့ရောက်လာခဲ့ပါတယ်။တရုတ်ရွှေလီမြို့အာနာပါနီကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကုန်သွယ်ရေးစခန်းဝင်ပေါက်ရဲ့ဝင်ထွက်ချိန်တွေကိုတရုတ်အာနာပါန်ဘက်ကမေလ14ရက်မှာအပြောင်းလဲတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အချိန်တွေကိုည10နာရီကနေ8နာရီထိရှော့ချလိုက်တဲ့အတွက်ဖြစ်ပါတယ်။ရင်ကျော်ပိတ်ဆို့တာတွေကိုဖြည့်ရှင်းဖို့တရုတ်ရွှေလီမြို့အာနာပိုင်တွေနဲ့မူဆယ်ဘက်ကအာနာပိုင်တွေဟာဒီနေ့နေ့လယ်2နာရီခွဲမှာနှစ်ဖက်တွဲဆုံခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစီးမှုဦးဆောင်ဝေကပြောပါတယ်
။နောက်နောက်ကင်းနဲ့ဆင်တူတွေကပုံမှန်10ခွဲပိတ်တယ်လေကျွန်တော်တို့။အဲ့ဒါသူတို့ဘက်ကနေပြီးတော့အခု7နာရီမှာဖိတ်လိုက်တဲ့ကိစ္စ။အဲ့ထပ်ပြီးမှ10နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့ကသွားဆင်းနေဖို့ပေါ့နော်အဓိကတော့ရင်ကျော်ပိတ်ဆို့မှုအဆင်ပြေဖို့တော့ပေါ့။အမလီရဆက်ပြီးတော့7နာရီမှာပြေးလိုက်တော့အဲ့မှာဟိုဘက်ကိုဝင်မဲ့မြန်မာကားတစ်စီးပေါ့အဲ့တော့ဟိုဘက်ကိုသွားလို့မရတဲ့ခါကျတော့ဒီနေ့မနေ့ကျတော့အဲ့ဒီ border line ပေါ်မှာသူကရက်ထားတယ်အဲ့တရုတ်ကနေပြီးတော့ရှေ့ပေးဖို့ပြောတဲ့ကိစ္စကိုသူကမရှိလို့ဟိုကနေလာပြီးတော့ဆက်ခေါ်ပါ냐အဲ့တဘုံမျိုးလောက်တာပေါ့နော်အဲ့မှာနည်းနည်းရုပ်ရုပ်ကြည့်ဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြာခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစခန်းဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေတဲ့ဈေးကော်မတီရုံးငန်းဟာတရုတ်ပိုင်နက်ထဲမှာပါတယ်ဆိုပြီးဟန်တားခဲ့ပါသေးတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းတော်တို့ကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွစ်ဇာလန်သမ္မတဦးလီမူရာတို့ဟာကြာသပတေးနေ့ကအင်ဖြူတော်မှာတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်နိုင်ငံတကာတန်တမန်ဆက်ဆက်ရေးနဲ့ဂျာဝင်ဆောင်ရွက်မှုတွေမှာတော့အမေရိကန်ကိုစားဆွစ်ဇာလန်နိုင်ငံဘက်ကအဆင်ပြေချောမွေအောင်ဆောင်ရွက်ပေးခဲ့တဲ့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကျေးဇူးတင်ကြောင်းအင်ဖြူတော်ရဲ့ကြေညာချက်ထဲမှာပြောကြားထားပေမဲ့လို့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး တချိန်တည်းမှာပဲအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျဗတ်ဇရက်ကလည်းအမေရိကန်ရဲ့မဟာမိတ်ဂျပန်နိုင်ငံကိုတွားရောက်ခဲ့ပြီးတော့အမေရိကန်ဟာအခြေအနေတွေကိုတင်းမအောင်လုပ်နေတယ်လို့ဆွဆွဲလိုက်ပါတယ်အီရန်နဲ့အမေရိကန်ကြားအခြေအနေတွေကရှေ့မတိုးနောက်မဆုတ်ဖြစ်နေတာနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တွေဘက်ကလည်းစိုးရိမ်နေကြပါတယ် VOA သတင်းတောက်ဇလတီကဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်တော်စုကပါရှန်ပင်လယ်ကွေ့ကိုစစ်သည်မော်တွေဆေးလွတ်လိုက်ပြီးတော့စစ်လေရင်တွေနဲ့တပ်ဖွဲ့တွေကိုရှေ့လေပိုင်းဒေသတွင်းနိုင်ငံတွေကိုပို့လိုက်ပါတယ်သမ္မတ Trump ကတော့အီရန်ရဲ့ရန်လိုတဲ့လှုပ်ရည်တွေပေါ်မှာသတိပေးထားပါတယ်သမ္မတ Trump နဲ့ Switzerland သမ္မတတို့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးအသေးစိတ်ကိုမပြောခဲ့ပေမဲ့ American နဲ့ Iran နိုင်ငံသားဆက်ဆံရေးတွေပို့ပြီးတော့တင်းမာလာတာနဲ့ဆက်ဆက်မှုရှိမယ်ဆိုပြီးတော့အတော်များများကမှတ်ယူနေကြပါတယ်။အိမ်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတ Trump ဟာ Iran နဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့ပြောပါတယ
်။ We'd like to see some behavioral change come from them. We're going to continue the maximum pressure and
Iran ဘက်ကတချို့အပြုအမူတွေပြောင်းလဲလာတာကိုကျမတို့မြင်နေတယ်လေ။ကျမတို့အနေနဲ့ဖိအားတွေအမြင့်ဆုံးဆက်ပြီးပေးသွားမှာပါ။အီရန်ဘက်ကတခုခုလှုပ်လာခဲ့ရင်တော့ဒါကိုတုံ့ပြန်သွားမှာဖြစ်ပြီးတော့အီရန်အနေနဲ့လည်းဒီလိုလှုပ်တာကိုကြိုက်မှာမဟုတ်ဘူးဆိုတာသမ္မတကပြောထားပြီးပါပြီ
။အမေရိကန်အစိုးရမှအီရန်ရဲ့ရန်လိုတဲ့အပြုအမူတွေနဲ့ပတ်သက်ပြီးတော့အသက်တွေထောက်ထားတယ်ရှိတယ်လို့အောက်လော့ဒ်ရီပူဘလီကန်ပါတီခေါင်းဆောင်ကေဗင်မက္ကာတီကပြောပါတယ
်။ We look at what has happened in the Middle East to some Saudi Arabia tankers.We do know now
ရှေ့လေပိုင်းဒေသကတချို့ sorry ရင်းနှီးတင်မော်တွေဘာဖြစ်ခဲ့တယ်လဲဆိုတာကျွန်တော်ကြည့်ခဲ့ပြီးအခုဆိုရင် drone ရင်းနှီးနဲ့ရင်းနှံပိုင်လိုင်းတွေကိုတိုက်ခိုက်နေတယ်ဆိုတာကျွန်တော်သိပါတယ်ပြီးတော့ Iran ဘက်ကဘာတွေပြောနေတယ်လဲဆိုတာလည်းသိပါတယ်အခုဆိုရင် American ဆိုရအနေနဲ့ Iraq မှာရှိတဲ့ American တွေကိုဖယ်ရှားဖို့လှုပ်လာနေတယ်ဆိုတာကိုလည်းကျွန်တော်တွေ့နေရပါတယ
်ဒီလိုပြောဆိုမှုတွေကပဲ2003ခုနှစ် Iraq စစ်ပွဲကိုဖြစ်စေခဲ့တာလို့ American တွေအတော်များများကပြန်ပြီးတော့အမှတ်ရနေကြပါတယ်အမေရိကန်အစိုးရဟာအရေးကြီးတဲ့သတင်းချက်လက်တွေကိုမထုတ်ပြန်ဘဲထိန်ချန်ထားတယ်လို့နယူးဂျာစီပြည်နယ်ဒီမိုကရက်ထက်လက်တော်အမတ်ဘော့ဘ်မနန်ဒက်စ်ကဆွဆွဲလိုက်ပါတယ
် We do not need another Iraq weapons of mass destruction moment where we were falsely led into a military engagement
အီရတ်စစ်ပွဲတုန်းကလိုလူတွေအစုလိုက်အပြုံလိုက်တည်စင်နိုင်တဲ့လက်နက်တွေရှိတယ်ဆိုပြီးအီရတ်ကိုမှားယွင်းစွာနဲ့ဝန်တိုက်ရတာမျိုးကျွန်တော်တို့ထပ်ပြီးတော့မဖြစ်ချင်တော့ပါဘူးအီရတ်စစ်ပွဲကအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာအကြီးမားဆုံးအမားတွေထဲကတစ်ခုဖြစ်ပါတယ်။ထောင်လိုင်းရေးသတင်းအချက်လက်တွေမရဘဲနဲ့တော့ကောင်းမွန်ထက်မြက်တဲ့နိုင်ငံခြားရေးမူဝါဒတွေနဲ့အမျိုးသားလူညုံရင်းဆိုင်ရာဆုံးဖြတ်ချက်တွေကိုချနိုင်မှာမဟုတ်ပါဘူး
။သမ္မတ Trump ဟာ2003 Iraq စစ်ပွဲကိုစတင်ခဲ့တဲ့သူဖြစ်တယ်လို့ American Outlet လူများစုခေါင်းဆောင် Nancy Pelosi ကတတိပေးလိုက်ပါတယ
်။ One of the places that I agree with the president is in both of us in our opposition to the war in Iraq.And I hope that that's saying.
သမ္မတ Trump နဲ့ကျမသဘောထားချင်းတိုက်ဆိုင်တဲ့နေရာတစ်ခုကတော့ကျမတို့နှစ်ယောက်လုံး Iraq စစ်ပွဲကိုစတင်ခဲ့ကြတာပါ။သမ္မတကိုထောက်ခံသူတချို့ကစစ်လက်နက်အင်အားနဲ့ချင်းချောက်ပြောဆိုနေပေမဲ့လည်းသမ္မတအနေနဲ့ဒီသဘောထားအတိုင်းဆက်ပြီးရှိနေဖို့ကျမမျှော်လင့်ပါတယ်
။ Iran နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရက်ခါကြာသပတေးနေ့ကတော့တိုကျိုမြို့ကိုတွားရောက်ခဲ့ပြီးတော့ပါရှန်ပင်လယ်ကွေ့ထဲမှာတည်ငြိမ်မှုရှိစေဖို့အတွက်ဂျပန်နိုင်ငံနဲ့တူလက်တွဲလှုပ်ဆောင်သွားဖို့ကိုကတိပြုခဲ့ပါတယ်။အမေရိကန်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်သွားပြီးချိန်ကစပြီးတော့အီရန်အစိုးရအနေနဲ့အဆုံးစွန်အထိတိခန့်နေခဲ့တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32တို့ကနေဆက်လက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မေလ18ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11703ညလှိုင်းဒိုမီတာ32 kHz 933နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူစုညံတန်နေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေုံသာမကလူကိုပါဘလို့ထိခိုက်နိုင်ပါသလဲဆိုတာကိုတင်ပြထားတဲ့သိပ္ပံနဲ့နီးပညာအစီအစဉ်မှာနားဆင်ရမှာကတော့
လူမှာတော့အတန်ကိုခွဲကြရမှာအတန်ကျေလာမှုအတိုးအကျေပေါ့နော်။နောက်အတန်ချိန်နှုံမြင့်မှုတာယာတန်စုညံတန်
ဒေါက်တာပရိသတ်တင်ပါရှင်ဒီသတင်းလွှာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာအနွယ်ဘွားအမေရိကန်အမျိုးသမီးတဦးဟာအမေရိကန်အရန်ကာကွယ်ရေးတပ်မှာတော့ဒုတိယဗိုလ်မှူးကြီးအဖြစ်နဲ့တာဝန်ထမ်းဆောင်နေပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟာဝိုင်အခြေစိုက် Asia Pacific Center for Security Studies မှာလုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစ္စည်းပိတ်ဒေသမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုမကြာခဏရောက်ခဲ့စေအချိန်တုန်းကမြမအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအသွေးကိုအကဲခတ်ခွင့်ရခဲ့ပါတယ်။မြမတက်မတော်မှာအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းကိုလည်းသူကပြောပါတယ်။ဒုတိယဗိုလ်မှူးကြီးမီမီဝင်းဖတ်နဲ့တွဲဆုံမေးမြန်းထားတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်တင်ပြထားပါတယ
်။
ဘုံကြီးမီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီ။နောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့သူတူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ခံတာကအရေးကြီးတယ်လို့ထင်ပါသလားရှင
်။ဟုတ်ကဲ့ရှင်အရန်ရေးကြည့်ပါတယ်ဟုတ်ကဲ့
ဘာကြောင့်ပါလဲရှင
်ကျမတို့စီမှာအခုလေ့လာတာတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန္တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများအားအမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပိုပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥမာပြင်ကပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်နောက်ထပ်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးတောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံသားရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကထက်ဆန်ရေးမှာပို့ပြီးတော့တင်းတင်းမွေ့မွေ့ပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့ဟုတ
်
ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်သင့်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက90ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှိရင်အလုံးပါဝင်ရမယ်လို့ကျွန်မအထင်ပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နေနေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့ မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပိုလောင်နေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူကမက်ဒီကယ်ပတ်သက်ပြီးတော့ပဲလုပ်တယ်။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်။အခုဆိုလို့ရှိရင်ပထမပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပိုမူကြီးလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကနေစစ်တင်တန်းဆင်ပြီးတော့ဘိုမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုးဆိုးကဘိုလောင်းတင်တန်းဆင်နေအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျမတို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျမသွားတွေ့နိုင်မယ်လို့ကျမကပါတွေ့ချင်တာသူတို့နဲ့ကျမရဲ့ဖြတ်သန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကန္နာမှာကျွန်မ share လုပ်ချင်လို့ပါ
စောစောပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပိုလောင်မြို့သမီးတွေနဲ့လေမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအဖြစ်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ high school ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျွန်မကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army ထဲရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမထင်မှတ်ပဲဖြစ်တာဟိုကျွန်မရဲ့ leadership ပေါ့နော်ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျွန်မတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျွန်မခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလဲရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျွန်မတို့ကဆိုလို့ရှင်ကျွန်မခရက်ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျွန်မ second lieutenant ဖြစ်သွားတဲ့အခါမှာကျွန်မကကျွန်မ platoon leader ကျွန်မကပထမဆုံးအုပ်ချုပ်ရ62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာကျွန်မတို့ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့ခေါင်းဆောင်မှုဆိုတာ practice လုပ်ရတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တွေရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားဒါလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျွန်မအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆောဆောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတစ်ခါလေးကျတော့လေစာတွေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကခေါင်းဆောင်မှုပေါ်မှာမှားတဲ့အတွက်ကြောင့်ဘယ်လိုကိုကစဉ်းစားမိပြီးတော့ဘယ်လိုပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကျလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူဘူးပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေကြက်လို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်တောင်ရတာပေါ့နော်တခါလေကြက်လို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူဘူးတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုယ့်အတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလေရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပို့ကောင်းပေမဲ့တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအမြဲတမ်းကိုချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ်
ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် western နဲ့လေဒီ american တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို america မှာဒီ feminism ဆိုတဲ့ကန္တာကိုလှုပ်တဲ့အခါမှာများသောအားဖြင့်ဒီ western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကြိုက်ညီတဲ့ခေါင်းဆောင်မှု ဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဘာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေဆရာမလို့သူတို့ရဲ့တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေဆရာမလို့သူတို့ရဲ့တဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မအဲ့ဒါပို့ပြီးတော့ထိရောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမြို့မီဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလုပ်ဖို့စူးစမ်းတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်လျောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပေးလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသွင်များတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သွင်ရနည်းနည်းယောက်ျားနဲ့တစ်ခါလေကျရင်မတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ်နော် top down ပေါ့နော်အဲ့ဒါကွာခြားတာများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်များသောအားဖြင့်အမျိုးသားတွေသူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဥစ္စာလုတ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးဒီကိုခေါင်းဆောင်ပြီးတော့လုတ်တယ်ဒါပေမဲ့အဲ့ဒီဒီကိုခေါင်းဆောင်ပြီးတော့လုတ်တဲ့အခါကျတော့ကိုက input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုတ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုတ်တဲ့ decision ကပို့ပြီးတော့ခိုင်းပါတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ပြ
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းဒီမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်အစိုးရရဲ့ Fulbright ပညာတော်သင်ဆုကိုရရှိထားပြီးတော့ပြည်သူ့ကျန်းမာရေးမဟာပွဲအတွက် Harvard တက္ကသိုလ်မှာတက်ရောက်တင်ကြားနေတဲ့စိုင်းလုံးထစ်ကိုသူ့ရဲ့ပညာရေးအစီအစဉ်တွေနဲ့ပတ်သက်ပြီးကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်
ဆိုတော့ Silent Tip ကဒီအမေရိကမှာပေါ့လေ Fulbright ပညာတော်သင်ဆုနဲ့လာတာပေါ့ဆိုတော့ဒီအမေရိကမှာလည်းပဲ Harvard ကျောင်းမှာရခဲ့တယ်ဆိုတဲ့အခါကျတော့အဲ့ဒီလူမျိုးဒီ Fulbright အစီအစဉ်နဲ့ဘလို့လာတက်ဖြစ်ခဲ့လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
အော်ဟုတ်ကဲ့ပါဗျာဒီ Fulbright ကိုလျှောက်တဲ့အချိန်မှာကိုပဲကျောင်းတက်ချင်တယ်အဲပေပါရက်ကိုတက်ချင်ပါတယ်ဆိုတော့အဓိကတော့ကိုပေပါတာရက်ကိုတက်ချင်တာကိုဦးစားပေးပြီးတော့တင်တာပေါ့နော်။ရှောက်ပြီးတော့မှပြင်ဆင်ပြီးရှောက်တယ်။ရှောက်ပြီးတော့မှ Fulbright ကနေဟိုရွေးချယ်ပြီးတော့ English TOEFL တင်ဖြေရတယ်။ Interview တင်ဖြေရတယ်။ Assessment နဲ့ check ကြောပြီးရဲ့ခါကြမှာနောက်ဆုံးအဆင့်ရောက်သွားပြီဆိုရွေးချယ်သွားပြီဆိုမှကျွန်တော်တို့ကဟိုနောက်ဆုံးအဆင့်ပါသွားတာပေါ့နော်
။ Fulbright ပညာတော်သင်ဆုကိုရှောက်မယ်ဆိုတဲ့အခါကျတော့ဟိုကိုယ့်အနေနဲ့ဟိုဘယ်လိုမျိုးပြင်ဆင်ခဲ့လဲ။အခုဟာကဟို Master ဘွဲ့အတွက်လည်းဖြစ်တာဆိုတော့လေ။
ဒါ Fulbright နေရတော့အင်္ဂလိပ်စာရှိမှရှောက်ရမယ်လို့တော့တမတ်ချက်တော့မရှိဘူးဒါပေမဲ့ကိုယ်နေနေကတော့အခက်အခဲမရှိအောင်ဆိုပြီးတော့အင်္ဂလိပ်ကိုလည်းကျွန်တော်ကြိုတင်ပြင်ဆင်ထားတာပေါ့နော်သူတို့ဖြစ်ကတော့ကျွန်တော်တော့ဟို US ကတော့ TOEFL လက်ခံတယ်ဒါပေမဲ့ကျွန်တော်ကတော့ဒီကြားထဲမှာတခြားဆော့လက်ရှိတွေနဲ့ရအောင်ဆိုပြီးတော့ဟို IELTS လည်းဖြေထားတာရှိတယ်ပေါ့အဲ့ဒါကိုကြိုပြီးတော့ပြင်ဆင်ထားပါတယ်နံပါတ်1ကတော့တက်ချင်တဲ့ဘာလို့ရက်ကဘာဖြစ်မလဲအရင်ဆုံးစဉ်းစားတယ်နံပါတ်3နံပါတ်2ကတော့ SEO တရားပြင်ဆင်တယ်နံပါတ်3ကတော့အင်္ဂလိပ်စာကိုလောက်ထားတယ်
အခု silent tip ကဒီ Harvard မှာပဲပေါ့လေပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒါမဟာပွဲကိုတက်မယ်ဆိုတဲ့အခါကျတော့ Fulbright ပညာတော်သင်ဆုကိုမလျှောက်ခင်မှာရောကိုကဘာနဲ့ပွဲရထားလဲ
။အော်ကျွန်တော်ကဟို Mandalay စေတက်ကတူကဟိုဆရာဝန်ပွဲပေါ့နော် MBBS ရထားပါတယ
်။ဟုတ်ကဲ့ဆိုတော့ဒီမှာကျတော့ပြည်သူ့ကျန်းမာရေးဆိုတဲ့အပိုင်းကိုဘာကြောင့်ရွေးချယ်လိုက်တာလဲ
။ဘာကြောင့်ရွေးချယ်လိုက်တယ်လဲဆိုတော့ကျွန်တော်ကကျောင်းပြီးတော့ဟိုတောက်လျှောက်ကအလုပ်လုပ်တယ်ပေါ့နော်ပြည်သူ့ကျန်းမာရေးနဲ့နှီးနွယ်တဲ့အလုပ်ပေါ့ပြောရမယ်ဆိုဒီ public health နဲ့နှီးနွယ်တဲ့အလုပ်ကိုလုပ်တယ်အဲပထမဦးဆုံးက NGO မှာလုပ်တယ် နောက်ဆုံးကြတော့လေ UN မျိုးဖွဲ့စည်းမှာကျွန်တော်လုပ်ခဲ့တယ်ပေါ့เนาะဆိုတော့တောက်လျှောက်လုပ်ခဲ့ရလဲဒီပြည်သူ့ကျန်းမာရေးနဲ့ညီညွတ်ရဲ့လုပ်ငန်းတွေကိုကျွန်တော်လုပ်ခဲ့တယ်ဒါကြောင့်မလို့ကျွန်တော်ဆက်ပြီးတော့ပညာတော်တင်မယ်မဟာပွဲယူမယ်ဆိုလို့ရှင်လဲဒီပြည်သူ့ကျန်းမာရေးနဲ့ညီညွတ်ရဲ့ဘာသာရပ်ကိုရွေးချယ်ရပေါ့
ဒီဘလို့ဘာသာရပ်မျိုးကိုမစိုးတင် जा ဖို့အတွက်တို့ကအထောက်အကူပေးလား
ဟုတ်ကျွန်တော်တိတိယတလောက်ကတော့တို့ကဘာသာရပ်ကန့်တချက်မရှိဘူးပေါ့နော်တို့ကဆရာဝန်မှမဟုတ်ဘူးပြည်သူ့ကျန်းမာရေးဘာသာရပ်မှမဟုတ်ဘူးဘယ်ဘာသာရပ်မစိုးတို့ရှောက်ပိုင်ခွင့်ရှိရဲဒါကြောင့်မလို့ဟိုစိတ်ဝင်စားတဲ့ဘာသာရပ်ကိုဟိုရှောက်ဖို့လည်းတိုက်တွန်းတယ်ပေါ့နော်တခြားလူတွေလို့ဆိုလို့ရှိရင်တချို့ကျတော့ဟာဆရာဝန်ပဲပေးရဲ့ဒီဘာသာရပ်ပဲပေးအဲ့လိုမျိုးမဟုတ်ဘူးဖူပရကျတော့သူကခြေပြန့်တယ်ခြေပြန့်တော့ကိုစိတ်ဝင်စားတဲ့ဘာသာရပ်ကိုဟိုအထက်လက်ကျကျ SC ရေးနိုင်တယ်ဘာကြောင့်တက်ချင်တယ်လဲပြီးလို့ရှိရင်လည်းကိုကတက်မှတ်ထားအင်္ဂလိပ်စာရေးတွေးလည်းပြည့်မိတယ်ဆိုလို့ရှိရင်တော့ဒါအခွင့်ရေးရနိုင်တယ်ပေါ့နော်ဒါကြောင့်မလို့ဘယ်ဘာသာရပ်မစိုးဟိုရှောက်လို့ရတယ်ရွေးချယ်ပြီးတော့မှရှောက်လို့ရတယ်
ဟာဗမာတက်နိုင်ဖို့အတွက်ကြတော့ဘယ်လိုမျိုးချိတ်ဆက်ပြီးတော့ယူပါလဲ
ဆိုတော့ဟိုယောဟာဗကိုတက်ချင်တော့ရှောက်လိုက်တယ်ဆိုတာထက်ကိုကျွန်တော်တို့ကြတော့အမှန်တိုင်းပြောရမယ်ဆိုရင်တော့ကိုပါတက်ချင်လဲဆိုတာရွေးချယ်လို့တော့ရတယ်ပေါ့လေကိုတက်ချင်တဲ့ဂျောင်းကတော့ဒီ3ဂျောင်းပါဒီ4ဂျောင်းပါဆိုပြီးတော့ဒီကတော့နောက်ဆုံးအဆင့်ပါသွားပြီဆိုလို့ရှိရင်ဖူဘတ်အဂျောင်းကြမြင့်တော့နောက်ဆုံးအဆင့်ထဲမှာပါသွားပြီဆိုတော့ဒါကြောင့်မလို့တက်ချင်တဲ့တက်ကတူဘယ်နှခုဖြစ်မလဲဆိုတော့ကိုကရှောက်လွားကြတယ်ကိုကရွေးရတာပေါ့နော်ဆိုတော့အမှ3 4ခုကိုရွေးပေးရတယ်အဲ့ရွေးကိုရွေးထားတဲ့3 4ခုထဲမှာမှသူကရှောက်ပေးတယ်ဆိုရှောက်ပေးရခါကြတော့တချို့ချောင်းနေလေဒါအစည်းကြီးရတော့ဟိုကိုတက်တဲ့ပါတာရဲနဲ့မကိုက်ကြီးရတော့ဆိုလို့ရှင်တော့သူကမလျှောက်ဖို့တိုက်တွန်းနေပေါ့နော်ဆိုတော့ဒီဖက်မှာကဒီချောင်းလျှောက်ပေးတဲ့ဒီ IIE ဆိုတဲ့အဖွဲ့အစည်းရှိတယ်ပေါ့နော်ဒါဖူပိုင်းနဲ့သူကချိတ်ဆက်ပြီးတော့လုပ်တယ်ဖွဲ့တော့ချောင်းကိုအကုန်လုံးလျှောက်ပေးရဆိုလျှောက်ပေးရတဲ့မှာဝင်ခွင့်ရတဲ့ချောင်းထဲမှာကိုနဲ့တင့်တော်ကြောင်းကိုသူကပြန်ချပေးရပေါ့နော်ဆိုတော့ကျွန်တော်ကတော့ကံကောင်းစွာနဲ့လျှောက်တဲ့ထဲမှာဟိုကျွန်တော်ရွေးရတဲ့ကြောင်းထဲမှာ Harvard ပါတယ်ပေါ့လေဆိုတော့သူကလည်းအဲ Harvard ကိုလျှောက်ပေးတယ်လျှောက်ပေးရတဲ့ကြောင်းမလို့ကြောင်းဝင်ခွင့်ရသွားတယ်ဆိုတော့ကြောင်းဝင်ခွင့်ရတဲ့ထဲမှာဖူပိုက်ကလည်းအော်သူနဲ့တင့်တော်ပါဒီကြောင်းကိုပို့ပါမယ်ကြောင်းကလည်းပတ်စံအရခူပိုက်ကခွင့်ပြုနိုင်တဲ့အချိန်ကြီးဆိုလို့ရှိရင်တော့သူကကျွန်တော်ကိုတက်ခွင့်ပေးလိုက်တာ
ဆိုတော့အခုလောလောဆယ်ဒီ Harvard မှာတက်နေတယ်ဆိုတဲ့အခါကျတော့ပြည်သူ့ကျန်းမာရေးဘာသာရပ်မှာအဓိကဘာတွေသင်ကြားနေရပါလဲ
အာဆိုတော့အခုလက်ရှိကျွန်တော်တက်ရောက်တဲ့ဘာသာရပ်တွေကတော့ public health ဆိုပေမဲ့လည်းဟိုကျွန်တော်ရဲ့အထူးပြုဘာသာရပ်ကတော့ global health ပေါ့နော်တခြားနိုင်ငံတွေရဲ့ခုနပြောတဲ့သူရဲ့ကျန်းမာရေး system တွေစနစ်တွေဘလို့အောင်မြင်နေတယ်ဘလို့တွေကတော့ challenge ဖြစ်နေတယ်သူတို့ဘလို့ပြုမြင်ကြောင်းလေးရင်းလုပ်နေတယ်သူတို့ဖြစ်မှာပြီးလို့ရှိရင်လည်းအခုဒီခေတ်စားနေတဲ့ဒီ universal health coverage ပေါ့နော်အကုန်လုံးကိုလွှမ်းခြုံတဲ့ဒီကျန်းမာရေးစနစ်ဖြစ်အောင်နိုင်ငံ
တကာပြည်သားတွေကိုနိုင်ငံသားတွေကိုကိုယ်နိုင်ငံသားတွေကိုဒီအခမဲ့ကျန်းမာရေးကုသမှုပေးတာပေါ့နော်အစိုးရတာဝန်ယူပြီးတော့လုပ်ပေးတဲ့ဟာမျို
းဟုတ်တယ်တခြားဆိုတော့ဒီတော်တော်များများနိုင်ငံကလည်းအဲ့ဒီဘက်ကိုဦးတည်နေရပေါ့နော်ဆိုတော့ကျွန်တော်အစိုးရကနေစိုက်ထုတ်ပြီးတော့ခင်ဗျာခုနပြောရတဲ့ဒီလူပြည်သူလူထုတွေနဲ့ဒီကိုယ့်ရဲ့ excite ထုတ်မှုတော့မပါဘဲနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေလက်လန်းမိအောင်ဆိုပြီးတော့တချို့နိုင်ငံတော်တော်များများလည်းဒီဘက်လမ်းကိုတွားနေတယ်ပေါ့လေ
ဒီ program ကဘလောက်လောက်အချိန်ယူပြီးတော့တက်ရမှာပါလဲ
ပုံမှန်လေး program ကတော့တစ်နှစ်ပေါ့နော်ကျွန်တော်မနစ်ကနေစတတ်တော့ခုဆိုကျွန်တော်ဒီမေလကုံဆိုပြီးပြီးနောက်အနည်းငယ်ဆိုကျွန်တော်ပြီးတော့မှာပေါ့နော်မေလကုံဆိုကျွန်တော်ပွဲရပြီပေါ့ဆိုတော့ကျွန်တော်ရဲ့ program ကတော့တစ်နှစ်ပါဗ
ျဆိုတော့အခုလိုမျိုးဒီမှာပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့နောက်ဒီ global health နဲ့ပတ်သက်ပြီးတော့သင်ကြားပြီးတဲ့အခါကျတော့ဒီမြန်မာပြည်ကိုပြန်ရောက်ပြီးတဲ့အခါကျတော့ဘယ်လိုနေရာမျိုးတွေမှာလက်တွေ့အသုံးချမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလဲ
ဟုတ်ကျွန်တော်အခုလေ့လာထားတဲ့အတွေ့အကြုံအနေနဲ့ဆိုလို့ရှိရင်လည်းကျွန်တော်အခွင့်အလမ်းတားလို့ရှိရင်တော့ပြန်ပြီးတော့အသုံးပြုချင်တယ်ပေါ့နော်အခုကျွန်တော်တို့နိုင်ငံကတွားနေတဲ့လမ်းကြောင်းဖြစ်တဲ့ဒီ Universal Health Coverage မှာလည်းကျွန်တော်တစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ချင်တယ်အထူးသဖြင့်ဒီကျန်းမာရေးစနစ်နဲ့ Policy ဘိုင်းမှာပြည်ပြည်ကြောင်းရေးလုပ်ငန်းတွေလုပ်နေတဲ့နေရာမှာကျွန်တော်တစ်ပြေးဝင်ဝင်ပါချင်တယ်အခွင့်ရရလို့ရှိရင်ပေါ့ပြီးနောက်တစ်ချက်ကကျွန်တော်ဒီကျောင်းမတက်ခင်မှာတောက်လျှောက်လုပ်ခဲ့တဲ့ HIV နဲ့ပတ်သက်တဲ့လုပ်ငန်းတွေပြည်စေဝါမူဝါဒပြည်ပြည်ကြောင်းရေးလုပ်ငန်းတွေအဲ့ဒါနဲ့ပတ်သက်ပြီးလို့ရှိရင်လည်းကျွန်တော်ခွန်းနံတာလို့ရှင်တော့ထပ်ပြီးတော့မှဆက်လက်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်ရှိပါအရာ
နောက်တစ်ခေါက်ဖြစ်ဆက်ပြီးတော့ဘာဒီမင်းပြောချင်ပါသေးလဲ
ဖြစ်ဆက်ပြီးတော့ပြောချင်တာကတော့တစ်ခုတစ်ဖြစ်လူငယ်တွေပေါ့နော်တကယ်ကိုကျွန်တော်တို့ဒီဟိုတိုင်းပြည်ထဲကြိုးပြုနေတဲ့ကိုယ့်ရဲ့ပညာရေးရောအတင်းမြင့်ဖွင့်ချင်နေဆိုလို့ရှင်တော့လက်ရှိကျွန်တော်တို့ပေးနေတဲ့ scholarship တွေကိုရှောက်ပါလို့ကျွန်တော်အကြံပေးချင်တာကတော့အခုလက်ရှိ scholarship နဲ့အများကြီးပေးနေပါပြီအခွင့်အရေးရင်လည်းအများကြီးရှိတယ်ပေါ့နော်အဲ့ဒါကိုရအောင်လျှောက်ပါတစ်ခေါက်လျှောက်ပြီးတော့မရဘူးဆိုပြီးတော့မှစိတ်တမလျှောက်ပါနဲ့ထက်ခါထက်ခါလျှောက်ပါဟိုကစူးစမ်းရဲကိုဖြစ်ချင်တဲ့ဟာတကယ်ရည်ရွယ်ချက်ချက်နဲ့စူးစမ်းလို့ရှိရင်တော့မဖြစ်မနေရောက်မှာပါရောက်လာလို့ရှိရင်ကိုအတွက်လည်းကောင်းတယ်လို့ကိုနိုင်ငံအတွက်လည်းပြန်ပြီးတော့မှအကျိုးပြုနိုင်လို့ရှိရင်ဒါကိုနိုင်ငံအတွက်လည်းကောင်းပါတယ်
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆုံးလေအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမဲ့ရဲ့အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရအောင်ပါရှင်။
လူငယ်အများစုကစုညံတန်တွေနဲ့ပျော်ပွဲဆင်ဖို့အတွက်ကြိုးစားလေးရှိတာမို့ဒီတစ်ပတ်တော့စုညံတန်နဲ့ပတ်သက်တဲ့သီကောင်းစရာလေးတွေကိုပြောပြပေးပါရစေ။ကားနဲ့မော်တော်ဆိုင်ကယ်တွေမှာစုညံအက်ဇော့တွေတက်ဆင်ပြီးမမောင်းအောင်စကိုင်းမြို့မှာစပြီးလုပ်နေပါပြီ။ယင်းစည်းကမ်းနဲ့မညီဘဲမောင်းနှင်နေတဲ့စုညံအက်ဇော့ပိုက်တွေဟာပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတာကြောင့်ဒါကိုအားလုံးသတိပြုလာစေဖို့ဖမ်းမိတဲ့စုညံအိဇောပိုက်350ကိုစကိုင်းမြို့တော်ခမ်းမရှင်မှာဧပြီလ10ရက်နေ့ကအများသိအောင်ဖျက်ဆီးပြခဲ့တာပါစုညံသံအပါဝင်အသံတွေကိုကြားနိုင်စွမ်းဖြစ်တဲ့သောတာအာယုံမပျက်စီးစေဖို့ဟာတိတ်ကိုအရေးကြီးတယ်လို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ဒီသောတာအာယုံနဲ့ခံစားမှုကနေဉာဏ်ပွင့်လင်းရာအသိပညာတိုးတက်ဖို့ဖြစ်ပါတယ်အဲဒါကြောင့်တောတအာယုံမပြောက်ဖို့နားလေမသွားဘူးသိအရေးကြီးပါတယ်လူမှာတော့အတန်ကိုခွဲကြရမှာအတန်ကျဲလာမှုအတိုးအကျဲပေါ့နော်နောက်အတန်ချိန်နှုံးမြင့်မှုတာယာတန်စုညာတန်ဆိုပြီးတော့အတန်ကိုအများခွဲကြတတ်မှတ်ပါတယ်သိပ္ပံဒီကျကြလဲဒီလိုပဲခွဲတာပါပဲအတန်တောတအာယုံမှာအတန်ဖြစ်ဖို့လူမှာလက်ခံနိုင်တဲ့အစိတ်ပိုင်း receiver ရှိရမှာပဲဥပမာအားဖြင့်အတန်တွင်းရဲ့ microphone ရှိမှဖြစ်တယ်လို့နားရှိမှဖြစ်မှာပါmicrophone ရှိပေမဲ့ microphone ပြက်နေရင်တအားကတ်អော်လေဒီ microphone ကနေအတန်သွင်းလို့မရပါဘူး။ဘာသာမှဖမ်းလို့မရတလို့ပဲ။နားမကြတော့နားလေးပင်လေပြက်နေတဲ့ microphone အတိုင်းမှာပဲ။ဒါကြောင့်နားကောင်းဖို့အလွန်အရေးကြီးပါတယ
်။အတန်လိုင်းတုံခါတဲ့ချိန်နှုံးပေါ်မူတည်ပြီးအတန်ရဲ့ကြားနိုင်စွမ်းကိုတွက်နိုင်တယ်လို့ကြားနိုင်စွမ်းထက်လွန်သွားတဲ့အတန်တွေကိုလည်းအသုံးချဖို့အတွက်လုပ်နိုင်ပါတယ
်။သိကောင်းတဲ့လူရဲ့နားဟာချိန်နှုံး10စက္ကန့်မှာ25ကြိမ်တုံခါမှုကနေ10စက္ကန့်မှာအကြိမ်2000ကျော်အထိသာကြားနိုင်စွမ်းရှိပါတယ်။ဥပမာအားဖြင့်ဟိုဗျောတို့ပတ်မကြီးတို့တီးရင်ကြားရတဲ့ကြိမ်နှုန်းက10စက္ကန့်မှာသူ့ရဲ့ခါနှုန်းကအကြိမ်100လောက်ပဲရှိပါတယ်။ဟိုအလဲကပတ်ဆံနဲ့ဒီတရေပြားတုံခါတာဟာ10စက္ကန့်မှာအကြိမ်100လောက်တုံခါတယ်။ဒါကြောင့်အတန်ကထူထူကြီးထွက်လာတာပေါ့နော် low frequency ပေါ့ဒါပေမဲ့ကြီးစီဆိုပါစို့ကြီးစီထူရင်ကြားရတဲ့ချိန်တုန်းကတစ်စက္ကန့်မှာအချိန်1000ကနေအချိန်6000 9000လောက်အထိမြင့်နေအတန်ကိုထုတ်ပါတယ်ဒါကြောင့်ကြီးစီရဲ့အတန်ပို့ပြီးတော့လွင်နေပို့ပြီးတော့ချိန်နှုံးမြင့်နေပေါ့တကယ်ဆိုရင်တချို့ကြီးစီတွေဟာတစ်စက္ကန့်မှာအချိန်တသိန်းကျော်အထိတုံခါနိုင်အောင်ဖန်တီးလို့ရပေမဲ့လူရဲ့သောတာအာယုံကခုနပြောလို့ပဲနားကတစ်စက္ကန့်မှာအချိန်2000 2000ခွဲအထိပဲเนาะတိတ်ကောင်းတဲ့နားကြားနိုင်မယ်ဒီတဲ့မြင့်တဲ့ချိန်နှုံးနဲ့လာတဲ့အတန်ကိုမကြားနိုင်ပါဘူးလူသောတာအာယုံတဲ့မြင့်တဲ့အတန်ကို ultrasound လို့ခေါ်ပါတယ်ဥမာဟိုကြီးစီထုတဲ့အခါဘုံကြီးကြောင်းမှာကြီးစီကိုအကျဲကြီးလွင်နေအောင်ထုလိုက်တဲ့အခါကြလို့ရှိရင်တချို့ခွေးတွေဥတယ်ဘာညာဆိုတာကျွန်တော်တို့မကြားတဲ့အတန်နဲ့ပုံမြင့်တဲ့အတန်ကိုတချို့တရိษံတွေကကြားနိုင်ပါတယ်ဒီအတန်ဟာသူတို့အတွက်အနှောက်အယှက်ဖြစ်တဲ့အတွက်သူတို့မကြိုက်လို့ဥတာလည်းဖြစ်နိုင်ပါတယ်အဲ့တော့တောတာအာယုံလူကြားနိုင်တဲ့အာယုံတဲ့မြင့်တဲ့အတန်ကိုအင်္ဂလိပ်လိုတော့ ultrasound ပေါ့နော် ultrasound ဓာတ်မှန်ရိုက်တယ်ဆိုတာစေရတုံကားမှုကငကူနားနဲ့မကြားရပေမဲ့မြင်ရတဲ့ဓာတ်မှန်နဲ့ရိုက်လို့ရတဲ့ချိန်နှုံးအဆင့်ရှိတယ်။အဲ့ဒါကို ultrasound လို့ခေါ်တာလား
။ဆူညံတန်းဆိုတာဘာပါလဲ။အတန်ရဲ့အတိုးအကျဲကိုဘာနဲ့တိုင်းတာတာပါလဲ
။အတန်ရဲ့အတိုးအကျဲကို decibel နဲ့တိုင်းပါတယ်။ dB လို့ခေါ်ပါတယ်။ decibel D E C I B E decibel 10 bell up AT&T American Telephone and Telegraph စတီထောင်တဲ့ Scotland နိုင်ငံသား Alexandra Graham Bell ကိုဂုံပြူပြီးခေါ်တဲ့နာမည်အတန်အနေအမြင်အတန်အတိုးကျယ်ဘလောက်ကျယ်တယ်လဲတိုးတယ်လဲဆိုတာကို DB နဲ့တိုင်ပါတယ်ဒီ decibel ကိုဘလို့တတ်မှတ်ထားလဲဥပမာအဖြစ်စကားတိုးတိုးလေးပြောရင်သူက decibel 20လောက်ပဲရှိပါတယ်နာရီနှိုးဆက်ဆိုကျယ်လာပြီ decibel 80လောက်ရှိပါတယ်အစ်ဇောပိုက်ကိုပြောင်းပြီးအတန်းအရန်ကျေအောင်လုပ်တဲ့မော်တော်ဆိုင်ကယ်ကားတွေဆိုလို့ရှိရင်ဒက်စီဘယ်100ရှိပါတယ်။နောက်ပြီးတော့စတိတ်ချိုးသွားနာထောင်တယ်ဆိုလို့ရှိရင်သူ့ရဲ့ဒက်စီဘယ်က130ရှိပါတယ်။နောက်ပြီးတော့အမ်ဘူလန့်အရေးပေါ်လူနာဆေးရုံကားဆိုလို့ရှိလို့ရှိရင်ဒက်စီဘယ်120လောက်ထိရှိပါတယ်။အဲနောက်ဥပမာတစ်ခုကဗျောက်အိုးဗျောက်အိုးဖောက်လိုက်လို့ရှိရင်ထိုင်းကနေမြည်သွားတဲ့အတန်ကဒက်စီဘယ်150ကျော်ရှိပါတယ်။နောက်ပြီးတော့လေမြန်ဂျက်အင်ဂျင်နာကိုရောက်သွားတယ်ဆိုလို့ရှိရင်150အထိရှိပါတယ
်။လူတယောက်အတွက်အရေးပါတဲ့နားတော်တာအာယုံကိုဘယ်လိုပုံစံနဲ့ပျက်စီးစေနိုင်လဲဆိုတာကြည့်ရအောင်ပါ
။လူငယ်တွေတွားပြီးနားထောင်ကြတာတို့မြူးတူပျော်ပါတဲ့စတေးရှိုးဆိုလို့ရှိရင်ဒက်စီဘယ်120နဲ့140လောက်အထိမြင့်နေဆိုရင်ဒါလူရဲ့တော်တာအာယုံကိုတဖြည်းဖြည်းပျက်သွားစေနိုင်လောက်တဲ့အဆင့်မြင့်တဲ့အတန်တလောက်ကျတဲ့အတန်ဖြစ်လာပါပြီ။အဲ့တော့ဒီအတန်တရာလူရဲ့နားအကြအာယုံကိုဘယ်လောက်အဆင့်ဘယ်လောက်ကြာကြာနားထောင်ပြီးရင်စပျက်စီးယိုယွင်းပါလဲဆိုတာကိုဒီသိပ္ပံပညာရှင်တွေကလေ့လာထားပါတယ်။ဒါကိုနိုင်ငံတကာကျန်းမာရေးဌာနကနေအဆင့်သတ်မှတ်ပေးထားပါတယ်။ဥပမာအနေနဲ့ဆိုလို့ရှိရင်လူနာတင်ကားရဲ့ဩဩတန်ကို15မိနစ်တည်းပို့ပြီးတောက်လျှောက်ကြာရင်ခဏခဏကြာနေရလို့ရှိရင်နားလေးတဲ့ယောဂါကြာလို့ရှိရင်နားမကြာတဲ့ယောဂါတဖြည်းဖြည်းနားလေးလာမယ်လို့သတ်မှတ်ထားပါတယ်။အဲ့တော့ stage show လိုဟာမျိုးပေါ့နော် DB 120လောက်ကျဲလောင်လုံးတဲ့အတန်ဆိုမိနစ်ဝက်ဖဲနားထောင်ပါလို့ပြောထားတယ်။အဲ့ဒီတဲ့ကြာလို့ရှိရင်နားပြက်စီးသွားမယ်ခဏခဏနားထောင်လို့ရှိရင် exposure ကြာကြာနားထောင်လို့ရှိရင်နားပြက်သွားမယ်လို့ကျမကြီးရှုထောင့်ကနေတေးချာလေ့လာပြီးတော့စံချိန်တတ်မှတ်ထားပါတယ
်။ဆုညံတန်ဟာနားယောဂါနဲ့မကဘဲနှလုံးယောဂါကိုပါဖြစ်စေနိုင်တယ်လို့ဘေးလူကိုပါစိတ်မသက်မသာဖြစ်စေတာပါ။
ဒီနာယောဂပေါ့မကျမ်းမာတာကြောင့်နှလုံးယောဂရတဲ့အဖြစ်အပျက်တွေအဲ့ဒါတွေမှတ်တမ်းတင်ထားပါတယ်ဆေးရုံတွေကနေပြီးတော့ဒီယို stage show rock concert show တွေမှာသွားနားထောင်တာအဲ့ဒါအပြင်စိတ်အနှောက်အယှက်ဖြစ်တာပေါ့နော်အဲ့ဒါတိတ်ဆိုးပါတယ်အတန်အကျယ်ကြီးကြောင့်မခံနိုင်တဲ့စိတ်တော့ကရောက်ရတာကိုလူတိုင်းသတိပြုနိုင်ရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်တီဂီတာတွေသွားနားထောင်တဲ့နေရာတွေအားကစားပွဲတွေကလွဲလို့ကဘာမှာအဆင့်မြင့်တဲ့နိုင်ငံတွေမှာဘယ်နေရာမှာကြဲကြဲလောင်လောင်အော်ကြဟစ်ကြပြောကြမလုပ်ကြပါဘူ
းဒေါက်တာပရိသတ်တင်းရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ထော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပြီးတော့မနေ့ပြန်စနေမနေ့ခင်းမှလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်တောက်ကြညရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြညပေးပါအောင်ရှင
်တရုတ်နိုင်ငံကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့သွင်းကုန်တွေပေါ့အမေရိကန်ကခွန်ဆယ်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတွန်းမြင့်သတ်မှတ်လိုက်ပေမဲ့တရုတ်နိုင်ငံကပုံစံတစ်မျိုးနဲ့တုံ့ပြန်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းတွေမှာထိခိုက်နေပါတယ်တရုတ်နိုင်ငံကိုဝက်သားတင်ဖို့ရမှာကမ္ဘာမှာဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကဒေါ်လာ 6.5 ဘီလီယံတန်ဖိုးရှိတဲ့ဝက်သားတင်ဖို့မှုကိုတရုတ်နိုင်ငံဘက်ကကန့်သတ်လိုက်တဲ့အတွက်အမေရိကန်မွေးမြူရေးလုပ်ငန်းရှင်တွေအကြီးအကျယ်ထိခိုက်နေတာပါလင်းသူဆုံးမှတ်သူတွေတရုတ်ဝင်လက်ထပ်ခွင့်ပြုတဲ့ဥပဒေချမ်းကိုထိုင်ဝမ်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်ပထမဆုံးအခြေတရုတ်ဝင်အသိမှတ်ပြုတဲ့အာရှနိုင်ငံတစ်ခုဖြစ်လာပါတယ်။လိန်နူချစ်သူတွေကိုတရုတ်ဝင်လက်ထပ်ခွင့်ပြုသူလက်ထပ်ထားကြောင်းအစိုးရဌာနတွေမှာတရုတ်ဝင်မှတ်ပုံတင်ခွင့်ပြုတဲ့ဥပဒေကိုလွတ်တော်မှမဲအများစုနဲ့ထောက်ခံအတည်ပြုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမတည်မငြိမ်ခြေနေတွေကြုံနေရတဲ့ဟမ်မန်းပြည်နယ်မှာနိုင်ငံညာတပ်ဖွဲ့ရဲ့လေကြောင်းကမှားယွင်းတက်ခဲမှုကြောင့်လူမျိုးတပ်ဖွဲ့ဝင်18ယောက်ထဲမှနေသေဆုံးပြီး14ယောက်ထဏ်ရာသွားပါတယ်။သေဆုံးသူအရေအတွက်ကိုတော့အမည်ဖော်လို့သူဒေသခံလူမျိုးအရာရှိသူက VOA ကိုဒီနေ့ပဲအတည်ပြုပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေက2,000+ကိုပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂကထောက်ထားကပြားတွေထုတ်ပြလိုက်ပါတယ်။ဒီချိန်ကျရင်မြန်မာနိုင်ငံကိုကိုယ်တော်ဆန္ဒအရပြန်ရတဲ့အခါဒုက္ခသည်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့လူသားချင်းစာနာမှုအဖွဲ့အစည်းတွေအာဏာပိုင်တွေအနေနဲ့လိုအပ်တဲ့ချက်လက်တွေရနိုင်ဖို့2018ဇွန်လကတည်းကစည်းရင်းကောက်ယူတဲ့အစီအစဉ်ကိုစတင်ခဲ့တာဖြစ်တဲ့အကြောင်းလဲဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။ထောက်ထားတွေကတော့အသက်12နှစ်အထက်ကိုထုတ်ပေးနေတာပါ
သတင်းကြေညာကိုကောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်ဖတ်ယူနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.